ောင်တရုတ်ပင်လယ်အတွင်းလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒါကြောင့်ပိုက်ဆိုင်မှုအတွက်ကာလကြာရှည်အငင်းဖွာနေတဲ့တရုတ်နိုင်ငံအတွက်ဒေါသဆက်စရာလို့ရတဲ့ခုဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလဝန်ဒေသကစစ်စခန်းတစ်ခုကိုဒီနေ့သွားရောက်လည်ပတ်စဉ်သူ့ပိုက်ကိုပိုက်ငင်းဖွာနေတဲ့စပတ်တေကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်လန်ဖိလစ်ပိုင်နိုင်ငံလန်ဆင့်ထူသွားမယ်လို့သမ္မတဒူတာတေကသတင်းတောက်ချက်ကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကတော့ဖိလစ်ပိုင်ပြည်နဲ့မလေးရှားနဲ့တိုင်ဝမ်တို့ကအခုလိုပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျော်သွားပြီးစတူရန်ကီလိုမီတာ3000ကျော်လောက်ရှိတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုပိုင်ဆိုင်ကြောင်းကျင်းပထားပြီးစစ်ရှိစစ်စခန်းတွေဖြင့်ကြောင်းရဲအသုံးပြုနိုင်တဲ့လူလုံချင်းတည်ဆောက်မှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာပါကျွန်းတွေကိုတင်ပြဖို့အစီအစဉ်နဲ့ပတ်သက်လို့ပြောချခဲ့တဲ့ဖိလစ်ပိုင်သမ္မတကတော့အားလုံးနဲ့မိတ်ဆွေစီအောင်ကြိုးပမ်းတာလို့ရှိခဲ့ပေမဲ့လည်းအချုပ်ချပိုင်ဆိုင်မှုကိုတော့ထိန်းသိမ်းမှုလိုကြောင်းနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပြသဖို့နဲ့ခိုင်မာအောင်လုပ်ဖို့လိုတယ်လို့သတင်းတော်တွေကပြောဆိုခဲ့ပါတယ်ခင်ဗျ